အီရတ်မှာဖြစ်နေတဲ့ပြဿနာတွေကြောင့်အမေရိကန်ပြည်ထောင်စုကလေယာဉ်တင်စစ်သမောတစီးကိုပင်လယ်ကွေ့ကိုဆေးလွှတ်လိုက်ပါတယ်။မြောက်အာရေပြပင်လယ်ထဲမှာရှိနေတဲ့ USS George H.W. Bush စစ်သမောကြီးကိုပင်လယ်ကွေ့ကိုဆေးလွှတ်ဖို့ကာကွယ်ရေးဝန်ကြီးချားခေဂေါ်ကစနေနေ့မှာအမိန့်ပေးလိုက်တယ်လို့ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရသူရဲတပ်ဗိုလ်ချုပ်ကြီး John Kirby ကပြောပါတယ်။အမေရိကန်ပြည်သူတွေရဲ့အသက်တွေအီရတ်မှာရှိတဲ့အမေရိကန်နိုင်ငံသားတွေနဲ့အကျိုးစီးပွားတွေကိုကာကွယ်ဖို့လိုအပ်လာရင်စစ်ရေးအရနောက်ထပ်လှုပ်တင်တာရှိရင်လှုပ်ဖို့သမ္မတ Obama ပြောထားတဲ့အတိုင်းအခုလိုအမိန်ပေးခဲ့တာလို့ကာဘီကပြောပါတယ်။ပယ်ထိန်ဒုံတက်စစ်သမောတစည်းနဲ့ပယ်ထိန်ဒုံခွင်းဖြတ်သမောတစည်းလဲလင်းရင်တင်သမောနဲ့အတူလိုက်ပါသွားမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်နိုင်ငံတိခတ်မှာအီရတ်နိုင်ငံမြောက်ပိုင်းမြို့တွေကိုသိမ်းပိုက်နေတဲ့အစ္စလာမ်စစ်သွေးကြွတွေကိုတိုက်ခိုက်ဖို့အီရတ်လူငယ်ယာနဲ့ချီဟာဒီဘက်ဒက်မြို့တော်နဲ့တခြားမြို့တွေကတပ်သားစုဆောင်ရေးစင်တာတွေမှာတွားရောက်ပြီးတော့စီရင်ပေးနေကြပါတယ်။အီရတ်မှာရှိတဲ့ရှီယာမွတ်စလင်ခေါင်းဆောင်ကြီးအယာတိုလာအလီအယ်ဆက်စတနီရဲ့ဆော်အော့မှုကြောင့်အခုလိုမျိုးလူငယ်တွေတိုက်ခိုက်ဖို့စီရင်ပေးနေကြတာပါ။အီရတ်နိုင်ငံအီရတ်ပြည်သူတွေနဲ့ဘာသာရေးအထွတ်အမြတ်ဖြစ်တဲ့နေရာတွေကိုကာကွယ်ဖို့အကြမ်းဖက်သမားတွေကိုတိုက်ခိုက်ကြဖို့အတွက်ဘာသာရေးခေါင်းဆောင်ကြီးရဲ့ပြောခွင့်ရသူကအီရတ်တွေကိုတိုက်တွန်းခဲ့ပါတယ်။စစ်သွေးကြွတွေကိုတိုက်ခိုက်ဖို့လူတိုင်းမှာတာဝန်ရှိတယ်လို့သူကပြောကြားခဲ့တာဖြစ်ပါတယ်ရှင်။